အီရန်နိုင်ငံအထူးတပ်ဖွဲ့ရဲ့ခေါင်းဆောင်ကိုအမေရိကန်ကလေကြောင်းကနေတိုက်ခိုက်တုတ်တင်လိုက်တဲ့အပေါ်အမေရိကန်မှာရှိတဲ့အဓိကနိုင်ငံရေးပါတီကြီးနှစ်ခုကလွှတ်တော်အမတ်တွေကြားသဘောထားကွဲပြားနေကြပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်အမိန့်နဲ့တိုက်ခိုက်ခဲ့တဲ့လုပ်ရက်ကိုတော့သမ္မတရဲ့ Republican Party ကလွှတ်တော်အမတ်တွေကထောက်ခံကြပေမဲ့လို့အတိုက်ခံ Democratic Party ဘက်ကတော့ဒီလိုမျိုးအရှိအလဲပိုင်းဒေသမှာမတိမငြိမ်အခြေအနေတွေဖြစ်လာရင်နောက်ဆက်တွဲအကျိုးဆက်တွေပေါ်ပေါက်လာမယ့်အနေအပေါ်မှာသတိပေးနေကြတာပါ။ဒီကြောင့် VOA သတင်းတောက် Catherine Gibson သတင်းပေးပို့ထားတာကိုကိုအောင်လွင်ဦးပြောပြပေးပါရှင်
။ယူရန်နိုင်ငံဘက်ကမြို့တော်ကအမေရိကန်တန်ယုံကိုအီရန်ကအားပေးနေတဲ့ပြည်သူစစ်တွေဦးဆောင်ပြီးအကြမ်းဖက်ဆန္ဒပြခဲ့ပြီးရပိုင်တွင်မှာပဲအီရန်နိုင်ငံကကုတ်စ်အထူးတပ်ဖွဲ့ခေါင်းဆောင်ဗိုလ်ချုပ်ကြီးကာဆင်ဆူလီမနီကိုပြစ်မှတ်ထားတဲ့လေကြောင်းတိုက်ခတ်မှုကိုသမ္မတထရန့်အမိန့်ပေးခဲ့တာပါ။ဘက်ကမြို့တော်နိုင်ငံတကာလေဆိပ်အနီးတိုက်ခတ်မှုကြောင့်အီရန်နဲ့အီရန်နိုင်ငံတွေမှာအကြီးအကျယ်ကန့်ကွက်ဆန္ဒပြနေကြတယ်လို့နိုင်ငံတကာကလည်းစိုးရိမ်မခင်းတဲ့သဘောထားတွေထွက်ပေါ်လာနေချိန်မှာပဲအမေရိကန်နိုင်ငံရေးလောကမှာလည်းအခြေအတင်ပြောစရာတွေဖြစ်လာနေပါတယ်။သမ္မတရဲ့ Republican Party ကအများစုနဲ့ထိန်းချုပ်ထားတဲ့ထက်လွတ်တော်ဥက္ကဋ္ဌ Mitch McConnell ကတော့တိုက်ခိုက်မှုပေါ်ထောက်ခံကြောင်းပြောခဲ့တာပ
ါ For too long this evil man operated without constraint
ဒီလူယုံမဟာအထင်းကုန်မရှိလုပ်နေတာကြားလာပါပြီသူကြောင့်မရေမတွက်နိုင်တဲ့အပြစ်မဲ့သူတွေဒုက္ခရောက်ခဲ့ကြပါတယ်အခုတော့သူ့ရဲ့အကြမ်းဖက်ဝါဒနဲ့ခေါင်းဆောင်မှုတွေအဆုံးသတ်သွားပါပြီ
အမေရိကန်တန်တမန်နေတဲ့စစ်တီတွေကိုတိုက်ခိုက်ဖို့စီစဉ်နေရတယ်ကိုဟန်တားနိုင်ခဲ့တဲ့လောက်ရဲ့အဖြစ်ပင်တဂွန်စစ်ဌာနချုပ်ကပြောဆိုခဲ့တဲ့လောက်ရဲ့အပေါ်တခြား Republican ကိုယ်စားလှယ်တွေကလည်းထောက်ခံတဲ့သဘောထားတွေပြောကြားခဲ့ကြတာပါဒါပေမဲ့လည်းအတိုက်ခံ Democratic အများစုနဲ့ထိန်းချုပ်ထားတဲ့အောက်လွှတ်တော်ရဲ့ဥက္ကဋ္ဌ Nancy Pelosi ကတော့ Congress လွှတ်တော်ရဲ့ခွင့်ပြုချက်မယူဘဲတိုက်ခိုက်ခဲ့တဲ့လောက်ရဲ့အဖြစ်နဲ့ပြောဆိုလိုက်တာပါထလွတ်တော်လူနည်းစုခေါင်းဆောင် Chuck Schumer ကလည်းလွှတ်တော်နဲ့မတိုင်ပင်ပဲဆောင်ရွက်ခဲ့တဲ့လောက်ရဲ့အပေါ်စိုးရိမ်နေကြောင်းပြောဆိုသွားပါတယ်
The need for advanced consultation and transparency with Congress was put in the Constitution for a reason.
Congress လွှတ်တော်နဲ့ချုပ်တင်တိုင်ပင်မှုဝင်လင်းမြင်သာမှုရှိဖို့ခြေခံဥပဒေမှာပြဋ္ဌာန်းထားတာအကြောင်းရှိပါတယ်။လွှတ်တော်နဲ့ချုပ်တင်တိုင်ပင်မှုတွေဝင်လင်းမြင်သာမှုတွေမရှိခဲ့ရင်အရင်စလိုနဲ့လွဲမှားတဲ့ဆုံးဖြတ်ချက်မျိုးတွေဖြစ်လာနိုင်ပါတယ်ဆိုပြီးလူနည်းစုခေါင်းဆောင်ရှူမာကပြောဆိုသွားတာပါ။တခက်မှုကြောင့်စီးရေးစရာတွေမှာ Congress လွှတ်တော်ရဲ့အခွင့်အာဏာနဲ့ပတ်သက်လို့အငင်းပွားစရာတွေလည်းတကြောပြန်ပေါ်ပေါက်လာခဲ့တာပါ။ဒါမှလည်းအစိုးရအနေနဲ့စစ်ဖက်ဆိုင်ရာတွေမှာသူသဘောနဲ့သူဆုံးဖြတ်ပိုင်ခွင့်ရှိတယ်လို့လည်း Atlantic Council အရှေ့လယ်ပိုင်းလုံခြုံရေးဆိုင်ရာကျွမ်းကျင်သူ Christine Fortin Ross ကပြောပါတယ်
။ The administration undertook an effort to designate Qasem Soleimani as a foreign terrorist.
Qasem Soleimani ကိုပြည်ပကကျန်းဖက်ဝါဒီတူဖြစ်နေတတ်မှတ်ဖို့ American ဆိုရတာကြိုးပမ်းနေပါတယ်။ဒီလိုလှုပ်ချင်းအဖြစ်အနာဝိုင်းနေအနေနဲ့အကျန်းဖက်ဝါဒတံပြန်တိုက်ဖြတ်ရင်းနဲ့ရေးယူသွားလို့ရပါတယ်။ဒါကြောင့်လဲအမေရိကန်အစိုးရအနေနဲ့ကာဆမ်ဆူလီမနီကိုရှင်းဖို့လုပ်ပိုင်ခွင့်ရခဲ့တာပ
ါဒီနေ့အမေရိကန်သမ္မတရွေးကောက်ပွဲမှာသမ္မတထရန့်နဲ့ရှင်းပြနိုင်မှုကြိုးပမ်းနေကြတဲ့ဒုသမ္မတဟောင်းဂျိုးဘိုင်ဒန်အပါအဝင်ဒီမိုကရက်ကိုယ်စားလှယ်တွေကတော့အီရန်ထူးတက်ပွဲခေါင်းဆောင်ကိုတုတ်တင်လိုက်တဲ့အတွက်နောက်ဆက်တွဲကြုံရနိုင်တဲ့အကျိုးဆက်တွေပေါ်စိုးရိမ်တဲ့သဘောထားတွေကိုပြောဆိုနေကြတာပ
ါ Unfortunately nothing we have seen from this administration
လက်ရှိဆိုရအနေနဲ့လွန်ခဲ့တဲ့3နှစ်တွင်လှုပ်ခဲ့တာတွေကိုကြည့်မယ်ဆိုရင်အခုသူတို့ရင်ဆိုင်ရမယ့်တကယ့်အန္တရာယ်အတွက်ပြင်ဆင်ထားတာမျိုးဘာမှမရှိခဲ့တာတွေ့ရမှာပ
ါဒီမိုကရက်တစ်ပါတီသမ္မတလောင်းဖြစ်ဖို့ကြိုးပမ်းနေတဲ့ဗာမောင့်ပြည်နယ်ထက်လွတ်တော်မှတ်ဘာနီဆန်ဒါစ်ကလည်းသမ္မတထရန့်ရဲ့ရွေးကောက်ပွဲကတိကိုဖျက်ခဲ့တဲ့လို့ရဖြစ်ပြောဆိုခဲ့တာပ
ါ Trump promised to end endless wars
ဆုံးမရှိတဲ့စစ်ပွဲတွေအားလုံးကိုရပ်မယ်ဆိုပြီးထရန့်ကကတိပေးခဲ့တဲ့စိတ်မကောင်းစရာအနေနဲ့ကတော့သူ့လူရတီကနောက်ထပ်စစ်ပွဲတွေကိုဥတီနေတယ်ဆိုပြီးထက်လွတ်တော်အမတ်ဆန်ဒါစ်ကပြောဆိုလိုက်တာပါသမ္မတလောင်းဖြစ်ဖို့ကြိုးပမ်းနေတဲ့ထောင်လိုင်းရရှိဟောင်းလည်းဖြစ်အင်ဒီယားနာပြည်နယ်ဆောက်သန်းမြို့တော်ဝန်ဟောင်းလည်းဖြစ်တဲ့ပီပူတချစ်ကလည်းအီရန်ကိုကျူးကျော်တိုက်ခိုက်တာမျိုးမဟုတ်ပေမဲ့အကြီးဆုံးရန်စမှုတစ်ခုဖြစ်တာကြောင့်အန္တရာယ်ကြီးမားတဲ့အကြောင်းသတိပေးခဲ့တာပါအငင်းပွားစရာတွေကြီးထွားလာနေချိန်မှာပဲရှစ်သတင်းပတ်ထဲထက်လွတ်တော်အမတ်တွေကိုထောင်လိုင်းဆိုင်ရာအစီရင်ခံမှုရှိနေတဲ့အတွက်ထိုင်းနေတဲ့တွင်ပြုမှုကြားဖို့လဲလွတ်တော်ဥက္ကဋ္ဌမက်ကော်နယ်ကတိုက်တွန်းနေပါတယ်
Predictably enough in this political environment the operation that led to Soleimani's death
လက်ရှိနိုင်ငံရေးအခွင့်အရေးအရဂျိုတင်မန်းစာထားတဲ့အတိုင်းဆူလီမန်နီတည်ဆုံးခဲ့တဲ့စစ်စင်ရေးအပေါ်အငင်းပွားစရာသဘောထားကွဲလဲစရာတွေရှိနိုင်ပါတယ်အခြေလက်ပိုင်းဒေသမှာအမေရိကန်အကျိုးစီးပွားနဲ့ပတ်သက်လို့အခြေတင်ဆွေးနွေးဖို့မျှော်လင့်ကြိုးစို့ပေမဲ့လည်းအထက်လွှတ်တော်အမတ်ဒီအားလုံးအနေနဲ့အစိုးရစီကရမယ့်အချက်လက်တွေတင်ပြချက်တွေကိုအရင်မသိရသေးပဲစစ်စင်ရေးနဲ့နောက်ဆက်တွဲအကျိုးဆက်တွေပေါ်လူသိရှင်ကြားဆုံးဖြတ်ချက်ချပြောဆိုတာမျိုးတွေမလုပ်ကြဘို့လဲတိုက်တွန်းလိုပါတယ်
ဒါပေမဲ့လည်း UN ပေါ်နောက်ထပ်စီးရီးရဆောင်ရွက်ချက်တွေနဲ့ပတ်သက်လို့ဥပဒေကြမ်းတစ်ရပ်ကိုတင်သွင်းသွားမယ်အကြောင်းဒီမိုကရက်တက်လူတော်မှတင်ကိန်းကကြေညာထားတဲ့အတွက် UN အရေးအမေရိကန်နိုင်ငံရေးလောကမှာအခြေတင်ငင်းကုန်စရာတွေရှေ့လာမဲ့သတင်းပတ်တွေမှာဆက်လက်တွေ့မြင်ရလိမ့်မယ်လို့လည်းမျှော်လင့်ရပါတယ်ခင်ဗျာ။